ကဘာသာသနာပြုပြည်နှင်ဆရာတော်ဗဒန္ဒပညာဝန်သားဒီကနေ့မနေ့မန်မလေးရှားနိုင်ငံမှာပြန်လူတော်မူသွားပါတယ်နှစ်ပေါင်း60ကျော်ပြည်ပသာသနာပြုလုပ်ငန်းကိုထူးထူးခြားခြားကျိုးပန်းဆောင်ရွက်ခဲ့တဲ့ပြည်နှင်ဆရာတော်ဖျားကြီးပြန်လူတော်မူတာဟာသာသနာပြန့်ပွားရေးအတွက်ဆုံးရှုံးမှုတစ်ခုအဖြစ်သုံးသပ်ကြပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပြည်နှင်ဆရာတော်ကြီးဟာဗုဒ္ဓသာသနာပြန့်ပွားစေရေးအတွက်နိုင်ငံပေါင်း20ကျော်မှာသာသနာပြုကျောင်းတွေတည်ထောင်ခဲ့တယ်လို့မြန်မာနိုင်ငံမှာလည်းဗုဒ္ဓသာသနာပြုလုပ်ငန်းကိုနိုင်ငံတကာအသိမှီစေဖို့အတွက်ဆောင်ရွက်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဒီကနေ့မနေ့မလေးရှားစံတော်ချိန်9နာရီကျော်မှာပြန်လည်တော်မူခဲ့ကြောင်းကိုဆရာတော်ကြီးရဲ့တပည့်ရင်းဖြစ်တဲ့လန်ဒန်ဆရာတော်ဦးဥတ္တရာကအခုလိုမိန့်ကြားပါတဲ့
ဒီနေ့မနေ့9နာရီ15မိနစ်မှာပြန်လည်မူသွားတယ်အဲဒီနေ့မျိုးအိုက်လန်ဟော့စပီတယ်မှာပြန်လည်မူတော့ဆရာတော်ကြီးကလွန်ခဲ့တဲ့တစ်လကျော်လောက်ကကြောက်ကပ်ပေါ့နော်ကြောက်ကပ်အားနည်းရဲ့ယောဂဖြစ်တာပေါ့နော်အဲကြောက်ကပ်ဆေးညာတာပေါ့သူဘောရူနီယာအားတော့ဒီပေါ့ဒီနေရောက်ပြီးတော့စကားပြောလာရတယ်မပြီးတော့အေးအေးကလည်းသူ့ကိုပြန်တင်ပြီးတော့ပြေးလာပြီးတော့တွေ့နေပေါ့တော့ကြောက်ကတည်းကရဲ့ချီနေရတော့ဒါမဲ့ဒီနေ့တောက်ကြနေနားနိုင်နေစကားမြင်မှပြန်တော့မလို့တော့ပေါ့နော
်ပြည်နှံဆရာတော်ကြီးဟာပြန်တော်မူချိန်မှာတက်တော်90ဝါတော်80ရှိပြီဖြစ်ပါတယ်ဆရာတော်ကြီးရဲ့ဗုဒ္ဓသာသနာပြန်ပွားရေးဆိုင်ရာစွမ်းဆောင်မှုကိုဥဥတရာကအခုလိုဆက်လက်မိန့်ကြားပါတယ်
မြန်မာနိုင်ငံကအနည်းငယ်ကျော်လောက်ကလာပြီးတော့ထောက်ထားတဲ့ကျောင်းကြီးကိုမန္တလေးမြို့တော်မှာထောက်ခင်ရနေပြီးတော့နော်ဒီတည်ထောင်ထားတဲ့မြန်မာကျောင်းကြီးကိုထိမ့်သိမ်းဖို့ရန်အတွက်ကျွန်တော်ကြီးကြွလာတာအဲ့ဒီဟာနဲ့ဒီနှစ်ပေါင်း60လောက်မြန်မာရတာငါပြုတာပေါ့နော်မြန်မာရတာငါပြုတဲ့တန်ခါတော်တွေထဲမှာတော့ချူချူချာချာနဲ့အောင်မြင်ဆုံးဆရာတော်ကိုပြောရမှာပဲဘာလို့လဲဆိုတော့ဒီများတွေမလုံနိုင်တဲ့မသွားနိုင်တဲ့အချိန်မှာဆရာတော်ကြီးကတခါတည်းတာဝန်ပြုလုပ်ငန်းတွေကိုနိုင်ငံပေါင်း20နိုင်ငံလောက်ကိုတန်ခါတော်တွေနဲ့ကျောင်းပြင်ရအောင်စွမ်းဆောင်ပြီးတော့သာသနာပြုတဲ့ကိစ္စကတော့ဒါထူးခြားတဲ့ကိစ္စပြောရမှာပေါ့
ပြည်တွင်းသာသနာပြုလုပ်ငန်းအဖြစ်မဟာတန်တိဒုက္ခကျောင်းတိုက်ကိုနိုင်ငံတကာအဆင့်ပြီးသာသနာပြုဗဟုထဏာကြီးအဖြစ်ဆောင်ရွက်ခဲ့ပါတယ်ပြည်နံဆရာတော်ဖျားကြီးပြန်တော်မူတာဟာပြည်ပသာသနာပြန်ပွားရေးလုပ်ငန်းအတွက်ဆုံးရှုံးမှုတစ်ခုအဖြစ်လန်ဒန်ဆရာတော်ဦးဥတ္တရာကသုံးသပ်ပါတယ
်ဒီလမ်းမှာတော့သာသနာပြုနိုင်တဲ့တန်ခါတော်တွေအများကြီးရှိပါတယ်ပြည်ပမှာအဲ့ဒီလိုနှစ်ပေါင်း60ကျော်လောက်ကနေပြီးတော့တာဝန်ပြုတဲ့ပုဂ္ဂိုလ်ဆိုလို့မရှိသလောက်ပဲနော်အနည်း60လောက်ကိုနိုင်ငံတကာတာဝန်ပြုစပြီးတော့ကျေကျေပြန့်ပြန့်နဲ့လုပ်တဲ့တန်ခါတော့ဆိုလို့ဆရာတော်ကြီးကဒါတကားလေးလို့တောင်ပြောရတယ်နောက်ထုတ်ချက်တာတွေရှိတာပေါ့အဲ့ဒီနှစ်60လောက်ကစရတယ်ဆရာတော်ကြီးတကားအခုမရှိတော့ဘူးဆိုတော့မတန်ဝမ်းနေဆရာတော်တော့ဟိုလိုမြမတာဝနာကဘာကိုသိအောင်သွားမှုအောင်နော်အဲ့ဒါကြီးပြနိုင်ဖို့ရန်ပြတာနောက်သားတွေကဆရာတော်ကြီးလိုစွမ်းစမ်းတမန်မှလုပ်နိုင်သားမလားလို့ခွေးတို့အဲ့လာတော့အားငယ်ပြီးပေါ့နော
်ပြည်နှံဆရာတော်ဖျားကြီးရဲ့အန်တီမဇာပနာအခမ်းအနားကိုဒီဇင်ဘာလ3ရက်နေ့မှာကျင်းပဖို့အကြံပြင်းသတ်မှတ်ထားပါတယ်ဆရာတော်ကြီးရဲ့တပည့်တန်ခါတွေနဲ့ဒါယကာတွေစီဝေးဆုံးဖြတ်ပြီးချိန်မှာအတီးပြုတ်ထုတ်ပြန်မှာဖြစ်ပါတယ်